ကျောင်းရှိဝင်ရောက်လာတဲ့ဒုက္ခသည်တွေကိုဘယ်လိုဖွဲ့ဝေလက်ခံကြမယ်ဆိုတာနဲ့ပတ်သက်လို့ဥယောပသမဂ္ဂအဖွဲ့ဝင်တွေအကြားသဘောတူညီမှုရရှိဖို့အလံဝေးနေစေဖြစ်တယ်လို့ဂျာမန်နိုင်ငံခြားရေးဝန်ကြီး Frank Walter Steinmeier ကပြောကြားလိုက်ပါတယ်။သူတို့လက်ခံလာအောင်အများကြီးဆွဲဆောင်ရလိမ့်ဦးမယ်လို့လည်းဆိုပါတယ်။မြေလက်ပင်လယ်ဒေသမှာလူများကျောင်းရှိဝင်ရောက်လာမှုဖြစ်စဉ်ရဲ့အတွက်ဥယောပပြည်ကြားရေးဝန်ကြီးတွေသဘောမတူနိုင်ဖြစ်ခဲ့ကြပြီးနောက်တနေ့မှာဂျာမန်ဝန်ကြီးကအီတလီနိုင်ငံသားဝန်ကြီးပေါလိုဂျက်တီလိုနီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားတာပါ။ဥရောပကိုရောက်ရှိနေကြတဲ့ဆီးရီးယားနိုင်ငံသား၊အီရီထရီးယားနိုင်ငံသား4000နဲ့ဥရောပပြင်ပမှာဒုက္ခသည်စခန်းချပြီးနေထိုင်နေကြတဲ့ဆီးရီးယားနိုင်ငံသား2000လို့ကိုခွဲဝေလက်ခံဖို့ဥရောပကော်မရှင်ရဲ့အကြံပြုချက်အပေါ်ဝန်ကြီးတွေဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေကြတာပါ။ဒီနေ့အတွင်းဥရောပကိုပြောင်းရွှေ့ဝင်ရောက်သူတစ်သိန်းကျော်ရှိခဲ့ရမှာအီတလီကိုဖျက်ဝင်သူကြီးပဲ6000ရှိခဲ့ပြီးဂျာမနီကတော့မနစ်က2000လက်ခံခဲ့ပြီးဒီနေ့မှ4000ခွဲလက်ခံမယ်လို့မျှော်လင့်ရပါတယ်